မင်္ဂလာနံနက်ခင်းပါခင်ဗျာတောတာရှင်တွေအခုနားဆင်နေရတာကတော့ VOA American အသံဖြစ်ပါတယ်ဂျာတာဘရင်းနေမနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 6433ညလိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတင်ဆက်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်မှာကမ္ဘာမီဒီယာတွေကမြန်မာနဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဥကျော်စံသားရဲ့မြမအရေးသုံးသပ်ချက်နဲ့သူယုံကြည်ရာကဏ္ဍတို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။သူယုံကြည်ရာကဏ္ဍမှာတော့
အဲ့တော့သူနဲ့တွေ့ပြီးတဲ့နောက်မှာပဲကျွန်တော်ဒီရင်းနှောင်းကလေးကကြပြာဝါသနာပါခဲ့တဲ့ကြပြာပိုးပြန်ပြီးတော့
စာရေးဆရာကန်နက်ဝေါင်းရဲ့ယုံကြည်ရာကိုနားဆင်ကြရမှာဖြစ်ပါတယ်။အခုတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါနဲ့စပါမယ်။
ပထမဆုံးအနေနဲ့စက်တင်ဘာလ3ရက်ထုတ်ရိုက်တာသတင်းက Germany's Merkel မြန်မာ Stainsing Look at Development Differently Germany ဝန်ကြီးချုပ် Angela Merkel နဲ့မြန်မာသမ္မတဦးသိန်းစိန်တို့ဖွံ့ဖြိုးတိုးတက်မှုအပေါ်အမြင်မတူဆိုတဲ့သတင်းကိုကောက်နှုတ်တင်ပြပေးပါမယ်။ Germany နိုင်ငံကိုရောက်နေတဲ့သမ္မတဦးသိန်းစိန်နဲ့ Germany ဝန်ကြီးချုပ်တို့ဟာမြန်မာပြည်အတွက်လှုပ်ဆောင်ရမယ့်အရာတွေမှာအမြင်တူဝင်မယ်လဲဘယ်လိုလှုပ်ဆောင်ရမလဲဆိုတာတော့အမြင်မတူပါဘူးလို့အစချီရေးသားထားပါတယ်။ဝန်ကြီးချုပ် Merkel ကစီးပွားရေးကောင်းကောင်းဖွံ့ဖြိုးဖို့အတွက်တင်ငင်အေဂျန်ဘီဒန်းတူညီမြမှုတွေလူနည်းစုတွေအပေါ်တိခါနိုင်တာတွေလိုအပ်ပါတယ်ဆိုပြီးရှုမြင်ပါတယ်။ဦးသိန်းစင်ကတော့စီးပွားရေးအောင်မြင်ရင်ဒီမိုကရေစီမြန်မြန်ရမယ်လို့ပြောပါတယ်။သူကမြန်မာနိုင်ငံရဲ့သုံးနှစ်တာဒီမိုကရေစီခရီးမှာတွေ့ကြုံရတဲ့အခက်အခဲတွေရှိပေမဲ့လည်းဒီမိုကရေစီလမ်းကြောင်းကိုတွေးမြင်မကြဘဲလှုပ်ဆောင်နိုင်ခဲ့တယ်လို့ပြောပါတယ်။ဝန်ကြီးချုပ်မာခဲကမြန်မာအနေနဲ့စီးအုပ်ချုပ်ရေးကနေနိုင်ငံရေးအရပြောင်းလဲမှုတွေဥပမာသတင်းလွတ်လပ်ခွင့်ပေးတာကိုအတိအမှတ်ပြုပြီးတနစ်ကိုစီးပွားရေးဖွံ့ဖြိုးတိုးတက်နှုန်း900ခန့်နှုန်းနဲ့တိုးတက်တာတွေအတွက်ကောင်းပါတယ်လို့ချီးကျူးပြောဆိုသွားပါတယ်အပြည့်စုံကိုတော့ writer သတင်းမှာဖတ်ရှုနိုင်ပါတယ
်ဆက်လက်ပြီးတင်ပြလိုတာကတော့ဩဂုတ်လ31ရက်ထုံး Bangkok Post သတင်းစာမှာ Alan Dawson ရေးသားထားတဲ့ Sign Seal and Deliver လက်မှတ်ရေးထိုးချိတ်ပိတ်ပြီးမလုပ်ဆောင်ရသေးဆိုတဲ့မူရစ်ဆေးဝါးနဲ့ဆိုင်တဲ့ဆောင်းပါကိုကောက်နှုတ်တင်ပြပါမယ်ကုလသမဂ္ဂနဲ့မြန်မာအစိုးရတို့ဟာနိုင်ငံကိုမူရစ်ဆေးဝါးရာဇာတွေလက်ထက်ရောက်လူလူအခြေအနေကနေကဲတင်ပြီးဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်အောင်လှုပ်ဆောင်နေပေမဲ့လည်းအဲ့ဒီလိုဟုတ်ချင်မှဟုတ်မှာပါဆိုပြီးအစချီထားပါတယ်ပြီးခဲ့တဲ့နှစ်ပတ်ကကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်ဆန့်ကျင်ရေး UNODC နဲ့မြန်မာအစိုးရတို့ဟာမူရစ်ဆေးဝါးမှောင်ခိုကူးသူတွေနဲ့ဂိုင်းဖွဲ့ကျူးလွန်တဲ့ပြစ်မှုတွေကိုအရေးယူဖို့သဘောတူခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ဒီရက်အနည်းငယ်အတွင်းမှာပဲမူရစ်ဆေးဝါးကိုဟန်ပြလောက်ပဲဖမ်းပြပြီးမူရစ်ဆေးဝါးရောင်းဝယ်သူတွေထုတ်လုပ်သူတွေကိုတိုင်းပြည်အတွင်းမှာခိုလုံခွင့်ပေးထားပါတယ်။ထောက်လန်းရေးအကြီးအကဲဟောင်းဦးခင်ညွန့်လက်ထက်မှာလက်နက်ချလာတဲ့အေရှာဝေါ်တီထောင်သူဘိန်းဘီရင်လော်စစ်ဟန်ကိုဥပမာပေးပြီးတိုင်းပြည်ထဲမှာဘိန်းဖြူကရတဲ့ငွေမဲတွေကိုငွေဖြူဖြစ်အောင်ဟိုတယ်တွေ၊ဘန်တွေ၊စိတ်ကန်းတွေ၊လင်းလိုင်းတွေလှုပ်ဆောင်နေတာတွေကိုထောက်ပြထားပါတယ်။စီအာနာရှင်တွေလက်ထက်ကအဲ့ဒီလိုအထင်းကုန်မရှိလှုပ်ခဲ့တာဖြစ်ပေမဲ့အခုဦးသိန်းစိန်အစိုးရလက်ထက်မှာလည်းဘိန်းဘီရင်တွေနဲ့နီးနီးကပ်ကပ်ဆက်ဆံတာတွေရပ်တန့်မလားဆိုတော့လည်းအခုဒီဖြစ်မလာပါဘူး။အလဲအလက်ဘိန်းဘီရင်အဆင့်သာရှိတဲ့နော်ခမ်းကိုတရုတ်အစိုးရဝန်ဖန်းလို့သာဥပဒေအရရေးယူနိုင်ခဲ့တာရှိပါတယ်။ထိုင်းနိုင်ငံထဲကိုယာဘစိတ်ကြဆွေးပြားတွေတစ်နှစ်ကို1ဘီလီယံဝင်နေပြီး10ရာခိုင်နှုန်းလောက်သာဖမ်းဆီးနိုင်ပါတယ်။ဒါတွေကလည်းမြန်မာနိုင်ငံထဲကဘိန်းဘီရင်တွေအတွက်ကစီးပွားရေးလုပ်တဲ့အတွက်အသေးအမွှားဆုံးရှုံးမှုဖြစ်ပါတယ်။ဘိန်းဘီရင်တွေကိုဖမ်းပြီးလွှဲပြောင်းပေးမယ်ဆိုရင်တော့မူရစ်ဆေးဝါးကိုနှိမ်နင်းဖို့မြန်မာနိုင်ငံကလှုံ့ဆော်နေပြီဆိုတာသိနိုင်ပါတယ်။အဲ့ဒီလိုမလုံမချင်းတော့မြန်မာဟာဘိန်းမြင့်တွေကိုနှိမ်နင်းသူမဟုတ်ပဲအပေးယူတဲ့နေသူသာဖြစ်နေအောင်မယ်ဆိုပြီးအဆုံးသတ်ထားပါတယ်ခင်ဗျာ
နောက်ဆုံးအနေနဲ့စက်တင်ဘာ3ရက်ထုတ် Wall Street Journal သတင်းစာကရှီဘာနီမာတာနီရေးတဲ့ Meet the New Rich in Myanmar ဆိုတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပါမယ်ဆောင်းပါးကမြန်မာနိုင်ငံကဒေါ်လာသန်းပေါင်းများစွာချမ်းသာတဲ့လူချမ်းသာတွေအကြောင်းကိုလူချမ်းသာစည်ရင်းဝင်နောက်ပြီးတော့အနောက်အုပ်စုရဲ့ပိတ်ဆို့မှုစည်ရင်းထဲမှာမပါတဲ့ရိုးမဘန်အပါအဝင် FMI SPA အုပ်စုကိုပိုင်ဆိုင်တဲ့ Search Bank ရဲ့သား Ivan Ban နဲ့ရေနံကုမ္ပဏီပိုင်တဲ့ Michael Momien ရဲ့သား Carl Momien တို့အခြေခံပြီးတော့ရေးသားထားပါတယ် Ivan Ban က Transit Shed No. 1လို့ခေါ်တဲ့ Waterland စိတ်ကန်းကဂိုဒေါင်တစ်လုံးမှာမြမပြည်ပြင်းနဲ့နိုင်ငံခြားဒီဇိုင်နာတွေရဲ့ပစ္စည်းတွေကိုရောင်းဖို့လှုပ်ဆောင်နေတဲ့အကြောင်းဖော်ပြထားပါတယ်ဒေါ်လာထောင်တောင်းချီတန်တဲ့စိန်ခံပစ္စည်းတွေကိုလူတယောက်ပြည်မြဒေါ်လာ 1,900 လောက်ပဲဝင်တဲ့တိုင်းပြည်မှာရောင်းတာမရောင်းရမှာကိုမှုစရာမလိုပါဘူးမြန်မာပြည်မှာဒေါ်လာသန်း30လောက်ယင်းနှိမ့်နှံနိုင်တဲ့လူချမ်းသာ40လောက်ရှိနေပါပြီလို့နိုင်ငံခြားကုမ္ပဏီတစ်ခုကိုကိုးကားပြီးတော့ဖော်ပြထားပါတယ်အခုလိုမျိုးချမ်းသာကျွဲဝှမှုတွေဟာတရုတ်နဲ့ရုရှားလိုတခြားနိုင်ငံတွေမှာတော့အခြေအနေတစ်ခုမှမတီးမငြိမ်မှုတွေဖြစ်စေခဲ့တယ်လို့လည်းကိုးကားထားပါတယ်ဦးမိုးမြင့်တို့မိသားစုကလည်းရန်ကုန်ရွက်လီအသင်းကိုအကြီးအကျယ်ထောက်ပံ့ထားပြီးတော့သူတို့မိသားစုရှိသရွေ့ရွက်လီအသင်းရှိနေရမယ်လို့ဖော်ပြပါတယ်နောက်ပြီးတော့မြန်မာပြည်ကလူချမ်းသာတွေဟာသူတို့ရဲ့ပိုက်ဆံကိုဘယ်လိုသုံးရမှန်းမသိ ညကလပ်ပွဲတွေမှာပဲတုံးနေကြတယ်လို့ကောင်းမိုးမြင့်ကညီးပါတယ်တဲ့ဥပမာအနေနဲ့ဥရောပပိတ်ဆို့မှုစည်းရင်းကဖယ်ရှားပေးခံရတဲ့မြန်မာလူချမ်းသာတယောက်ပါရီကအမှုပညာတွေကိုမခံစားတတ်ပုံကိုလည်းထည့်သွင်းပြီးရေးထားပါတယ်တန်ဖိုးကြီးတဲ့ Chanel တို့ Louis Vuitton တို့လိုစိန်ခံပစ္စည်းတွေကြီးသွားဝယ်ပြီးတော့ order မှားထားရင်နှစ်နဲ့ချီဆောက်ရတဲ့ MS Bargain လိုမျိုးဒေါ်လာ8000တန်အမျိုးသမီးလက်ကင်အိတ်ကိုတရက်အတွင်းမှာဝယ်သွားနိုင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တဲ့အဆုံးမှာတော့လာဂါတွေတိုးလာတယ်၊ကျွဲဝါမှုတွေတိုးလာတယ်ဆိုပြီးတန်ဖိုးကြီးပစ္စည်းတွေရောင်းဖို့လုပ်နေတဲ့ Ivan Ban ရဲ့မျှော်လင့်ချက်ကိုဖော်ပြပြီးတော့ကိုကအဆုံးသက်ရေးထားပါတယ်ရှင်
။ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုအလှည့်ကြတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်။ဒေါ်လာလာတန်နဲ့ George Crow တင်ဆက်ထားတာဖြစ်ပါတယ်။
ဒီ grim နဲ့ကျင်ပြမယ် idiom အသုံးကတော့
go up in smoke
ဖြစ်ပါတယ်စာလုံးပေါင်းက go go up up go up ကအပေါ်ကိုတက်သွားတာ in in s m o k e smoke ကဒီနေရာမှာမိ गो အတွင်ဆိုတော့ guide ထုံရဲ့လုံောက်ဒီဘေကတော့မိ गो အတွင်နဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိ गो အတွင်နဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြပဲကျန်ရခဲ့မဲ့သဘောဖြစ်ပါတယ်။ဒါကြောင့်မလို့ idiom အသေးပဲကတော့အချီနီအလဟာတကျန်ရတံမျိုးကိုဆိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျွန်တော်ရဲ့စိတ်တပံသူတေသနပြုစုမှုကလန်ဒွေမှာဒီမဲ့ဖြစ်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးလဟတာဖြစ်ခဲ့ရတယ်လို့အတိပ္ပယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နှားစီကြည့်ရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သမျှ၊စုဆောင်းခဲ့သမျှလဟတာဖြစ်ရတယ်အလုံးဆုံးရှုံးသွားတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
go up in smoke
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်နဲ့ George Crowe တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးနားဆင်ရမှာကတော့ဥကျော်ဇန်တာရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်မြန်မာနိုင်ငံမှာ Federal စနစ်ဖြစ်နိုင်မဖြစ်နိုင်ဆွေးနွေးထားပါတယ်
ကျွန်မဟန်ဒါခမညာဆရာတို့တိုင်းသားခေါင်းဆောင်တွေနဲ့မြန်မာနိုင်ငံအစိုးရရဲ့ကုစလေရီတွဲဆုံဆွေးနွေးတဲ့ပွဲဟာဒီတိကျမှာတော်တော်လေးမျှော်လင့်ချက်ထားတဲ့အသံတွေကြားပါရယ်ဆရာတို့ဘက်ကဘယ်လောက်ထိမျှော်လင့်ချက်ကောင်းတဲ့အချက်တွေရရှိခဲ့ပါလဲအတိအကျအဖြစ်ဘာရရှိခဲ့ပါလဲဒီနောက်ဆုံးတွဲဆုံဆွေးနွေးနေရအ
ဲအတိအကျအဖြစ်ကတော့ဒီတစ်ဖက်ကလည်းကျွန်တော်တို့လည်းလိုက်ဆျော့ပါတယ်တစ်ဖက်ကလည်းကျွန်တော်လိုချင်တဲ့ဟာလည်းရပါတယ်အဓိကအရေးကြီးတဲ့ဆုံးဖြတ်ချက်ကတော့နော်ဒီအစိုးရဘက်ကလိုလားတဲ့ပြည်ထောင်စုမပြူကွဲရေးတိုင်းဒေသစည်းလုံးညီညွတ်မှုမပြူကွဲရေးချုပ်ချာအနာတိကျခိုင်မြဲဆိုတဲ့အရေးသုံးပါအပါဝင်ပေါ့နော်နောက်ဒီလွတ်လပ်ရေးတန်းတူရေးနဲ့တရားမျှတရေးဆိုတဲ့လောကပါဠိတရားအဲ့ဒါတော့အစိုးရဘက်ကလိုလားတာနောက်ကျွန်တော်တို့လိုလားတာတော့ဒီဒီမိုကရေစီရေးမြို့သားတန်းသူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်ရှိသောဖရမူကိုခြေခံတဲ့ပြည်ထောင်စုကိုတည်ဆောက်ရေးဟောအဲ့ဒါတွေကိုဒီလာမဲ့ဒီနိုင်ငံရေးဆွေးနွေးပွဲမှာဟောရရှိတဲ့နားလည်မှုနဲ့ပေါ့လေသဘောတူညီမှုနဲ့ဒါအကောင့်ထပေါ်သွားဖို့ဆိုတဲ့ဟာအဲ့ဒါလို့သဘောတူညီမှုကတော့ရရှိခဲ့ပါတယ်အဲ့ဒါတော့အရေးကြီးဆုံးပါပဲခင်ဗျာ
ဆရာတို့ဘက်ကလူလာတဲ့ဒီမိုကရေစီရေးအမျိုးသားတန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရှိသောဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဒီကိစ္စကိုသူတို့ဘက်ကလိုက်လျောမယ်ပြောတာလားဒီကိစ္စကိုဆွေးနွေးမယ်လို့ပြောတာဒီကိစ္စကိုလက်ခံဆွေးနွေးဖို့လို့ပြောတာလားခင်ဗျာ
တလို့ပါအဲ့ဒီမူကိုဟိုဇာပေါ့လေလာမဲ့နိုင်ငံရေးဆွေးနွေးပွဲမှာမှအသေးစိတ်ဆွေးနွေးမှာပါဒါကိုဒီရေဘူးရအဖြစ်တော့ဒီမူကိုဥတည်တဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုတက်မယ်တဘောတော့ဒီမူကလည်းလက်ခံတာပေါ့လေတစ်ဖက်ကတော့ကျွန်တော်တို့ကလည်း သူတို့ဘက်ကအဆိုပြုတဲ့ဒီတော့ဒီအရေး၃ပါးနဲ့လောကပါဠိတရား၃ပါးကိုကျွန်တော်တို့လက်ခံလိုက်တယ်။တစ်ဖက်ကကျွန်တော်တို့ဘက်ကအဆိုပြုတဲ့ဒီမိုကရေစီရေးမျိုးသားသံလူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိသောဖွဲ့ဒီအမှုကိုခြေခံတဲ့ပြည်တော်စုကိုတည်ဆောက်ရေးတော်ကိုလည်းသူတို့လက်ခံလိုက်တာဖြစ်တယ်။
တို့ကျွန်တော်ကအဲ့ဒါရှင်းရှင်းလင်းလင်းသိကျင်လို့ပါသူတို့အဲ့ဒါကိုအကောင့်ထဲပေါ်ပေးမယ်လို့လက်ခံတာလားသူတို့မဟုတ်အဲ့ဒီဟာကိုလက်ခံဆွေးနွေးမယ်ဆိုတာလားဆိုတာကိုကိုယ်ပဲပြပ
ြတလို့ပါအဲ့ဒီမူကိုဥတည်တဲ့ဆွေးနွေးမှုနဲ့လုပ်မယ်ဒါတော့အကောင့်ထဲအဲ့ဒီအသေးစိတ်ကတော့လာမယ်ဆွေးနွေးပွဲမှာမှလာမယ်ဒါပေမဲ့အဲ့ဒီလာမယ်ဆွေးနွေးပွဲမှာအဲ့ဒီကိစ္စတွေကိုဆွေးနွေးမယ်အဲ့ဒါကိုဥတည်တဲ့ဆွေးနွေးမှုတွေကိုဟိုဆွေးနွေးမှာပေါ့လေ
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအဲ့ဒီဘက်ကဆိုတဲ့နေရာမှာအုတ်ချုပ်ရေးတာဝန်ရှိတဲ့ပုဂ္ဂိုလ်အစိုးရဘက်ကပြောသလားသူတို့မဟုတ်ဒီတက်မတော်ဘက်ကသဘောထားကိုပါပါသလားခင်ဗျာဒီထဲမှာ
အဲ့ဒါသုံးဖွဲ့စလုံးပါပါတယ်ဒီအစိုးရရောလွတ်တော်ရောတက်မတော်ရောတို့ဒီဟောကုသလေသုံးဖွဲ့စလုံးပါပါတယ
်ဆိုတော့တချို့ကယူဆနေကြတယ်ဒီကိစ္စဟာလက်တွေ့အကောင်ထဲတကယ်မပေါ်သေးဘဲနဲ့ဒါဟာတကယ်ဖြစ်လာတော့မယ်ပုံစံမျိုးဒီ false hope ပေါ့လေဒါမှားယွင်းတဲ့မျှော်လင့်ချက်တွေပြီးပြီးတော့အစိုးရကနာမည်ကောင်းရအောင်လုပ်နေလေသလားဆိုပြီးသံတရားရှိတဲ့လူတချို့လည်းရှိပါတယ်သူတို့အတွက်ရှင်းအောင်သံတရားရှင်းအောင်ဆရာနိုင်ဟန်တာနဲ့ဗာများပြောပြခြင်းပါလေခင်ဗျာ
ဒါလည်းဥစ္စာပေါ့လေဥပမာပေါ့နော်ဟိုကျွန်တော်တို့ဒါကူဥတည်တယ်ပြီးတော့မှအကောင်ထဲပေါ်လာနိုင်ဖို့ပေါ့လေလာမဲ့ဆွေးနွေးပွဲမှာဆွေးနွေးမယ်ဆိုတော့ဒါကတော့ဟိုဥစားပေါ့အနေနဲ့များတော့ဒါမူရလက်ခံလိုက်တာပေါ့လေအသေးစိတ်ကတော့ဒါဆွေးနွေးရမှာပေါ့အဲ့ဒီမူရကလည်းတစ်ဖက်ကပြောမယ်ဆိုရင်အရင်ကလုံးဝမရှိခဲ့တဲ့မူပါတို့ဘက်ကလုံးဝလက်မခံဘူးအရင်ကလည်းဖယ်ရယ်ကိုလည်းလက်မခံဘူးကိုပိုင်ပြတန်းခွင့်ကိုလည်းတို့ကတော့အော်ဥပဒေနဲ့ညီတွေပါတယ်အဲ့ဒါတွေဖြစ်နေသေးတယ်ဗျအခုကတော့အဲ့ဒါတွေအလုံးကျော်သွားနိုင်ပြီပေါ့လေ
ဖက်ဒရယ်ဆိုရဲစကားကိုလည်းတည်ဝင်ပွင့်ဝင်လင်းလင်းသုံးလိုက်ပေါ့သူတို့က
ဟုတ်တယ်ဖက်ဒရယ်မူကိုဥတည်တော့ဒီပြည်ထောင်စုကိုတည်ဆောက်ရေးပေါ့လေအဲ့ဒါလို့သုံးပါနဲ့
နောက်တစ်ခါတိုင်းရင်းသားတွေဘက်ကဖက်ဒရယ်တက်မတော်ထူထောင်ရေးဆိုတဲ့အသုံးနှုန်းကိုလည်းပြောခဲ့တာရှိပါတယ်နောက်ဟိုတုန်းကလွတ်လပ်ရေးယူကာဇာဖွဲ့စည်းခဲ့သလိုပဲပြည်내ခုနှစ်ခုနဲ့ဗမာဘာအပါအဝင်ဆိုစစ်ကူးစသဖြင့်အဲ့ရမျိုးထားမယ်ဆိုတဲ့ဟာလည်းစဉ်းစားချက်တွေရှိခဲ့ပါတယ်အဲ့ဒီကိစ္စတွေနဲ့ပတ်သက်လို့ကောဘာများပြောခဲ့ကြပါသလဲ
ဒါတွေကတော့မပြောသေးပါဘူးတကယ်တမ်းဆွေးနွေးတဲ့အခါကျရင်ဖက်ဒရယ်ပြည်ထောင်စုဆိုတာကတော့နိုင်ငံတစ်ခုနဲ့တစ်ခုမတူဘူးလေအဲ့ဒါတွေကိုပုံစံတိကျရလို့တော့ကျွန်တော်ပြောလို့မရပါဘူးဥစားပေါ့သူနှုံနဲ့သူပေါ့အရင်အမှဆိုတော့ဥစ္စာပေါ့အပြော့နဲ့မှစသဖြင့်ပေါ့လေဒါကွဲပြားမှုတော့ရှိမှာပ
ါဟုတ်ကဲ့ကျွန်တော်စောစောကပြောတဲ့အချက်တွေကတော့ဆရာသိပြီးတော့ဒီဘက်ကတင်းတင်းမာမာသဘောထားတောင်းဆိုရမယ့်အချက်လို့ဆိုရင်လည်းရမယ်ထင်ပါအပြော့ပြောင်းဆုံးဟိုဘက်ကလိုက်ရောနိုင်တဲ့အခြေအနေကိုကျွန်တော်စဉ်းစားမိရတခုကအခုလက်ရှိဖွဲ့စည်းပုံထဲမှာလည်းပဲဖက်ဒရယ်အသွင်ကိုဆောင်နေတာပဲဒီနေရာမှာဇယားခွဲကြတဲ့နေရာမှာပြည်내များလူမျိုးစုများရဲ့လုပ်ပိုင်ခွင့်ရပိုင်ခွင့်တွေကိုပူပိလိုက်ရင်ဖြစ်သွားနိုင်တယ်ဆိုတော့စော်တကားတစ်ခုလည်းရှိပါတယ်ဆိုတော့အဲ့ဒါအပြော့ပြောင်းဆုံးဟိုဘက်ကလိုက်လျှော့မဲ့အခြေအနေဆိုတော့ဒီလိုအပြော့ပြောင်းဆုံးလိုက်လျှော့မဲ့အခြေအနေပဲဖြစ်နိုင်သလားဆရာတို့ပူပိလိုချင်တဲ့အစောကပြောထားတဲ့ပြည်내တွေပြန်လဲဖွဲ့စည်းရေးဘာညာအထူးဖြစ်လာနိုင်သလားဆိုတော့ဆရာဘယ်လိုတွေးမိပါလဲ
ဒါတော့ဥပမာဟိုဇာဘဘယ်လောက်ဖြစ်လာမလဲတော့မပြောတတ်ဘူးလေဟိုတခုတော့နည်းနည်းရှင်းလာပါတယ်လို့ကျွန်တော်မြင်ပါတယ်တစ်ဖက်ကဒီမိုကရေစီရေးအမျိုးသားတန်းတူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်ဒါတွေကဒီဖက်ဒရယ်နာမည်ခံယုံလောက်ဒီလက်ရှိ2008ဖွဲ့စည်းပုံနဲ့တော့သွားလို့မရဘူးလေဟိုခုနကဟိုပြောထားတဲ့အတိုင်းပေါ့နော်ပြည်နယ်တွေကိုပြည်နယ်နဲ့ပြည်ထောင်စုကိုအာဏာခွဲဝေပေးရမယ်သတိပါလာမယ်။နောက်အမျိုးသားတန်းတူရေးဆိုလို့ဆိုထားတဲ့အတွက်အမျိုးသားတွေရဲ့ဒီလက္ခဏာတွေကိုဒီ identity တွေကိုပေါ့လေသူတို့ဒီအဲ့ဒါတွေကဟိုပေါ်ပေါ်လွင်လွင်ဖြစ်ဖို့လိုတယ
်။ဟုတ်ကဲ့။နောက်တစ်ခုက1962ခုနှစ်တုန်းကလည်းပဲအစိုးရဖြစ်တဲ့ဝန်ကြီးချုပ်ဦးနုဦးဆောင်တဲ့အစိုးရပြည်ထောင်စုအစိုးရကဒါကိုလိုက်လျောဖို့အကြံပြင်းဆွေးနွေးစီခဲ့တယ်လို့ကျွန်တော်နားလည်ရပါတယ်ဒါပေမဲ့ဒီဟာပြည်ထောင်စုပြုတ်ကွဲရေးအန္တရာယ်ရှိတယ်လို့အကြောင်းပြပြီးတော့ဗိုလ်ချုပ်နေဝင်က ဥဆောင်ပြီးတော့စစ်တကအနာသိယူခဲ့ပါတယ်ဆိုတော့ဒီလိုသမိုင်းပြီးမျိုးတပတ်ပြန်လဲလာနိုင်မဲ့အန်ဒီရောလုံးဝလိုကင်းပြီလို့ဆရာတွက်ပါလားခင်ဗျာ
ဒါကတော့ပြောလို့မရပါဘူးเนาะအမခံလို့လည်းမရပါဘူးဒါပေမဲ့ပေါ့လေကျွန်တော်တို့ကကျွန်တော်တို့နိုင်ငံမှာဖြစ်ရှိနေတဲ့ဒီပြည်တွင်းစစ်ကိုဒါလက်နက်ကင်အင်အားသုံးပြီးတော့မှဖြည့်ရှင်းလာတာ65နှစ်ကျော်ပါပြီမဖြည့်ရှင်းနိုင်ဘူးဆိုတော့ဟာကိုနားလည်လာပြီလေအဲ့လိုနားလည်လာတဲ့အပေါ်မှာအဲ့ဒီလမ်းစဉ်ကိုပဲဆက်လက်ပြီးတော့ကျင့်သုံးနေရင်ကျွန်တော်တို့နိုင်ငံဟာပူပြီးတော့ဒီဟိုဇာပေါ့လေပူပြီးတော့စီးရဲတွင်းနဲ့လာမယ်နောက်ဆုံးကတော့ထိန်းလို့မရပဲပြိုကွဲသွားတဲ့အဆင့်မျိုးကိုရောက်သွားနိုင်တယ်လို့ကျွန်တော်မြင်တယ်လေဒါကိုနားလည်တဲ့နိုင်ငံကြီးကောင်းဆောင်တရားတော့ဒါကိုတော့ဆက်ခွင့်ပြုနိုင်တော့မှာမဟုတ်ဘူးလို့တော့ကျွန်တော်မြင်ပါတယ
်နောက်တစ်ခုကနိုင်ငံရေးသမားတချို့တွက်တာကတော့အခု2015ရွေးကောက်ပွဲနီးလာတဲ့အခါမှာတိုင်းရင်းသားတွေရဲ့မဲဟာလည်းပဲအင်မတန်အရေးကြီးတဲ့ကိစ္စဖြစ်လာပါလိမ့်မယ်ပြီးတော့ညီညာရေးဖော်ဆောင်နိုင်တဲ့ဆိုတဲ့စွမ်းဆောင်ချက်ဟာလည်းပဲအင်မတန်အရေးကြီးတဲ့ဒါပြည်သူတွေကြိုက်မဲ့လူရတခုဖြစ်ပါတယ်ဒါကြောင့်များအခုသမ္မတဥသိမ်းစင်အစိုးရကဒီကိစ္စကိုအသံကောင်းပေးပြီးတော့မဲဆွဲတဲ့နေရာမှာအဆုံးချဖို့ကြိုးစားနေသလားဆိုတော့တန်တရားတမျိုးလဲကြားသေးတယ်ဆရာအဲ့ဒါကတော့ဘယ်လောက်ဖြစ်နိုင်ပါသလဲ
အေးဒါတည်းကလည်းတစ်ဖက်ကဖြစ်ကောင်းဖြစ်နိုင်မှာပေါ့လေဒါတည်းကတော့ကျွန်တော်တို့ကတော့တစ်ဖက်ကအစိုးရပဲလက်ကြည့်လို့မရဘူးတစ်ဖက်ကကျွန်တော်တို့နိုင်ငံကနော်ဒီတိုင်းသားစည်းလုံးကြီးမှုမရှိလို့တစ်ဖက်ကလူမှုရေးအော်ဇာဘောနိုင်ငံကတော်တော်လေးခေတ်နောက်ကျနေတယ်လို့ဒီမိုကရေစီခွင့်ရေးတို့လူခွင့်ရေးတို့လည်းဆုံးရှုံးနေရတယ်ဆိုတဲ့ဟာကိုလည်းပြည်သူတွေကနားလည်လာပါပြီ။ဒါကြောင့်ကျွန်တော်တို့ကဒီခေတ်ဟောင်းတိုင်းဆက်သွားနေလို့တော့မရဘူးလေ။ဒီနေ့ကျွန်တော်တို့နိုင်ငံရေးပါတီအများစုနဲ့လည်းတွေ့ပါတယ်။ကျွန်တော်တို့နိုင်ငံမှာရှိတဲ့ဒီတိုင်းဒေသလူမျိုးပေါင်းစုံနဲ့ဖွဲ့စည်းထားတဲ့နိုင်ငံကိုဖရက်ပြည်တော်စုပုံစံနဲ့ပဲဖွဲ့စည်းမှဒါတော့ပြဿနာအားလုံးအေးချမ်းပြီးတော့တိုးတက်နိုင်မယ်ဆိုတဲ့ဟာကိုနိုင်ငံရေးပါတီအားလုံးလိုလိုအပ်လက်ထောက်လက်ခံလာတယ်ဗျ။ဒါကြောင့်ဒီကိစ္စကတော့ဒါပြည်သူအများစုနိုင်ငံရေးအားစုအများစုရဲ့သဘောတော့ဒီလက်ခံလာတဲ့ဥစ္စာပေါ်အယူဆတစ်ခုဖြစ်တယ်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့အဲ့တော့ဆရာတို့အခုမှန်းထားတဲ့အတိုင်းဆိုရင်ဒီဇင်ဘာသို့မဟုတ် January မှာနိုင်ငံရေးဆွေးနွေးပွဲလုပ်မယ်ပါညာကျွန်တော်ကြားရပါတယ်ဝန်ကြီးဦးအောင်မင်းပြောတဲ့အထက်မှာလည်းပဲဆိုတော့ဆရာတို့ကအခုဒီရဲ့ပိုင်းမှာပဲဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ရတယ်လို့ကျွန်တော်တို့ကြားရပါတယ်ဒေါအောင်ဆန်းစုကြည်ကတော့ဘယ်လိုသဘောထားပါလဲသူကတော့အတက်သရောရှိပါသလားနိုင်ငံရေးဆွေးနွေးပွဲမှာသူကိုယ်တိုင်ပါဝင်ဖို့ကောအစီအစဉ်ရှိပါလားခင်ဗျာ
ဒါကတော့နိုင်ငံရေးဆွေးနွေးပွဲကဘယ်ချိန်ရောက်မှလဲပြောတတ်သေးဘူးလေနော်ကျွန်တော်တို့ကတော့ဒီကိစ္စလည်းသူ့ကိုယ်တော့ဒီဟိုနိုင်ငံရေးဆွေးနွေးပွဲမှာတော့တဘောတော့သူလက်နိုင်ငံကြီးကောင်းဆောင်တခုပါပဲနိုင်ငံကြီးစီးနေပွဲမှာတော့ပါတင်ပါထိုက်တဲ့အစီအစဉ်တခုခုမှာတော့သူလက်ပါမှာပေါ့ဒီနေ့ကတော့ကျွန်တော်တို့သူနဲ့တွေ့တော့တော့ဒီတနိုင်ငံလို့ပြစ်ခတ်ရစေးလောက်ကိုပဲကျွန်တော်တို့ကသူ့ကိုပြောပြသလိုတစ်ဖက်ကလည်းဒီဥစားလွတ်တော်တွင်းမှာဒီအခြေခံဥပဒေပြောင်းလဲရေးနေထားတယ်ကိုလည်းသူစီကနေကျွန်တော်ကြားပါတယ်
ဟုတ်ကဲ့ဆရာနောက်ဆုံးမေးချင်တာကအခုဆရာတို့ညီညာရေးဆွေးနွေးပွဲကညီညာရေးမျိုးလင်းချက်အဆန်တွေကြားနေရတဲ့ကိစ္စကိုတိုင်းရင်းသားတွေထဲမှာအစိုးရနဲ့သဘောထားအတော်လေးတင်းမာနေတယ်ဆိုတော့ကချင်းတိုင်းရင်းသား KIA နဲ့ရော KIA ကရောဆရာတို့နဲ့ထပ်တူထမ်းမြသဘောတူပါသလားအဲ့ဒါတစ်ခုရဲ့နောက်ထပ်တအောင်တွေနဲ့ဆက်လက်ပြီးတော့တိုက်ပွဲတွေဖြစ်တယ်ဆိုတဲ့ကိစ္စလည်းကြားရပါတယ်အဲ့ဒီကိစ္စတွေကဘယ်လိုဖြစ်ရှင်းရမလဲခင်ဗျာ
အာကျွန်တော်တို့မြင်တာတော့လေကျွန်တော်တို့ပေါင်းနေတဲ့ဒီဟိုကချင်ကောင်းဆောင်တွေပလောင်ကောင်းဆောင်တွေကကျွန်တော်တို့နဲ့ရင်းရင်းနှီးနှီးအားလုံးသိကြပါတယ်သူတို့သဘောထားကလည်းတမျိုးဟိုဇာဘောဘေးထွက်နေတာမဟုတ်ပါဘူးခင်ဗျတနိုင်ငံလုံးပြစ်ခတ်ရစေးရေးကိုသူတို့လည်းလိုလားပါတယ်တကယ်လို့တနိုင်ငံလုံးပြစ်ခတ်ရစေးရေးဖြစ်သွားရင်သူတို့နယ်မြေမှာလည်းအခုဖြစ်ရှိနေတဲ့စစ်ပွဲတွေလည်းအလိုလိုရနာသွားမှာပါလို့ဟိုကျွန်တော်တို့အဲ့လိုပဲမြင်နေတယ်သူတို့လည်းအဲ့လိုပဲညှို့လင့်ပါတယ်
ဦးကျော်ဇန်တာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ခုဆက်လက်ပြီးနားဆင်ရမှာကတော့သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်အခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့အမေရိကန်နိုင်ငံမှာနေထိုင်ပြီးမြမကပြားတချို့ကိုဘာသာပြန်တင်ပြနေတဲ့စာရေးဆရာကက်နက်ဝောင်းရဲ့မြမကပြားရဲ့အလှတရားနဲ့ပတ်သက်တဲ့ယုံကြည်ရာကိုနားဆင်ရမှာဖြစ်ပါတယ်မန်မိုးဖြူစီစဉ်ထားပါတယ
်ဆောင်းပါပေါ်ပါ
对啊，今年啊，我们这边。
ယောက်ကစာတင်ပေးခဲ့တာရန်ကုန်တက္ကသိုလ်မှာတော့တိုက်တိုက်ဆိုင်ဆိုင်လုပ်ခဲ့တဲ့တစ်နှစ်လောက်ကြာပေါ့။တရားဥပဒေအောင်ကဆန်ဖရန်စစ္စကိုလာပြီးတော့နေတယ်။သူလာနေတဲ့သဘောနဲ့ပါလဲဆိုတော့သူ့ရဲ့ကြပြားတွေကိုပေါင်းပြီးတော့ထုတ်ထားတဲ့ Bones for Crow ဆိုတဲ့ကြပြားပေါင်းသူအင်္ဂလိပ်ဘာသာမြန်မာဘာသာအာသာနေရာနဲ့ပေါင်းပြီးတော့ထုတ်တဲ့စာအုပ်တို့ထွက်လာတဲ့အတွက်ကြပြားဖတ်ပြီးတဲ့လုပ်ငန်းအနေနဲ့ကြီးဆက်လို့ဒီကိုရောက်ခဲ့တာပါ။အဲတော့ကြပြားဆရာအနေနဲ့ဆိုလို့ရှိရင်ဆရာဦးမြင့်အောင်ဒီရလင်းလို့ကြည့်ရအကုန်လုံးတည်ကြပါပါ။အာကျေပေါ်ကြပြားဆရာဒီရလင်းပေါ့လေ။အဲ့တော့သူနဲ့တွေ့ပြီးတဲ့နောက်မှာပဲကျွန်တော်ဒီနောက်ကကလေးကကြပြားဝါသနာပါခဲ့တဲ့ကြပြားပိုးပြန်ပြီးတော့ကျွန်တော်ရင်ထဲမှာပြန်ပေါ်ထွက်လာတယ်လို့ပြောမှာပေါ့လေ။အဲ့ဒီနေရာစပြီးတော့မြန်မာကြပြားတွေကိုပြန်ဖတ်မိတယ်။မြန်မာကြပြားတွေကို online မှာအင်္ဂလိပ်လိုဘာသာပြန်ခဲ့ပြီးပါတယ်။စပြီးတော့ပြန်လာတော့ကြပြားဆရာမောင်ချောနိုရဲ့ကြပြားတွေပေါ့လေ။အဆက်ချုပ်သမားရန်ကုန်နဲ့ဆွေရာကူကပွင့်ချင်းနဲ့တို့အဲ့ဒီကြပြားကိုပြန်ရင်ပြန်ရင်နောက်ပိုင်းမှာကျွန်တော်ပြန်တဲ့ကြပြားနှစ်ပုဒ်ကိုစိုက်တယ်ဆိုတော့ဒီကအင်္ဂလိပ်ဘာသာနဲ့စာပေတွေကိုထုတ်ဝေနေတဲ့တက္ကသိုလ်ကျောင်းတစ်ခုကထုတ်ဝေတဲ့ magazine တို့က online မှာကျွန်တော်ရဲ့အင်္ဂလိပ်ဘာသာပြန်ထားတဲ့မောင်ချောနယ်ရဲ့ကြပြားနှစ်ပုဒ်ကိုပြန်ဆက်ပေးခဲ့တယ်။အဲ့ဒီကနေစပြီးတော့လေကျွန်တော်ဘာသာပြန်တဲ့ဗမာကြပြားတွေကိုမြန်မာကြပြားဆရာတွေကလည်းနှစ်သက်ကြတယ်ပြန်ပါရဲ့။ကျွန်တော်တယောက်တခါလေးကြားလို့ရှိရင် Facebook မှာပဲဖြစ်ဖြစ်ဒီလိုရေးပွင့်ရမှာပဲဖြစ်ဖြစ်ကျွန်တော်ဆက်သွယ်လုပ်ပါတယ်လို့ပြီးတော့သူတို့ကြပြားလေးတွေကျွန်တော်ပြကြပါတယ်ပြရတဲ့အခါမှာလည်းကျွန်တော်ကြိုက်တဲ့ကြပြားလေးတွေရှိလို့ရှိရင်တော့ကျွန်တော်ကြပြားဖာသာပြန်တဲ့ကြပြားဖြစ်နေဆိုလို့ရှိရင်ကျွန်တော်ပြန်ပြခဲ့တယ်ကြပြားရဲ့သဘောတရားထဲမှာသင်္ကေတတွေလည်းအများပါတယ်နောက်အတိတ်ပဲနည်းနည်းတဲ့စာလုံးတွေသုံးကြတာလည်းအများကြီးရှိတယ်ဆိုတော့တခါလေးကြားလို့ရှိရင်ဖာသာပြန်လိုက်လို့ရှိရင်လူလာကြပြားရဲ့အနှစ်သာရတွေအရသာတွေပျောက်သွားနိုင်တာရှိတယ်။အဲ့ဒီကြပြားမျိုးဆိုလို့ရှိရင်ပြန်လိုက်လို့ရှိရင်လူလာကြပြားရဲ့အရသာနဲ့အလှပပျက်စီးသွားမှာကိုတို့ရင်တဲ့အတွက်လူလာကြပြားဆရာရဲ့ခံစားချက်နဲ့လူလာကြပြားရဲ့အလှပကိုမြင်လို့တဲ့အတွက်မပြန်နာပဲကောင်းတယ်လို့ဆုံးဖြတ်ပြီးတော့ဟုတ်ကျွန်တော်ကြိုက်တဲ့ကြပြားတချို့မပြန်ဖို့ဆုံးဖြတ်ခဲ့တာလည်းရှိပါတယ်။ကြပြားဆိုတာဘယ်လိုခေါ်လဲဆိုတော့ရာဇဝင်ရင်ကျေးမှုတစ်ခုတည်းမှာဖြစ်ပေါ်လာတဲ့ underbend ဆိုတော့အဲ့ဒီရင်ကျေးမှုကနေနောက်ရင်ကျေးမှုအဖြစ်တစ်ခုမြန်မာရင်ကျေးမှုကနေပြောအင်္ဂလိပ်ဘာသာရင်ကျေးမှု American ရင်ကျေးမှုအတိုင်းဝိုင်းနဲ့ရောက်သွားလို့ရှိတချို့ကြပြားတွေကအဲ့ဒီပန်းကြီးကဒီကနွန်သွားတူပဲเนาะဘာသာပြန်လိုက်လို့ရှိရင်အတိတ်တွေကမပေါ်ရတော့ပေါ့လေအဲ့တော့ကြပြားတိုင်းတော့ပြန်လို့မကောင်းဘူးတင့်တော်တဲ့ကြပြားတွေကိုတန်းနိုင်တဲ့ကြပြားတွေကိုကျွန်တော်ပြန်ပြခဲ့တယ်အဲ့လိုပြန်ခဲ့ရတဲ့အခွင့်အရေးရတဲ့တော့လည်းကျွန်တော်အများအားဝမ်းသာပါတယ်ဘာဖြစ်လို့လဲဆိုတော့ဒီမှာကြပြားဆရာတွေကအရင်ကအရေးချင်းရှိတဲ့ကြပြားဆရာတွေပါသို့တော်လည်းပဲအာသာပေရအဟံတာကြောင့်ဖြစ်ပါတော့ဒီတော့အင်္ဂလိပ်လိုရေးတဲ့ဒီမှာကြပြားဆရာတွေရှားတဲ့အတွက်ဒီမှာကြပြားအကြောင်းကိုကဘာစာပါပရိသတ်ကဒီကွန်သိပ်ပြရရှိခဲ့တော့ဆိုတော့ကျွန်တော်အနေနဲ့တတ်နိုင်တဲ့အဲ့ကနေပြီးတော့အဲ့လိုပါသာပြန်ပေးနိုင်ကြတဲ့အတွက်ကျွန်တော်ကုန်ပြီးပါတယ်။ကျွန်တော်အဲ့လိုပါသာပြန်ခွင့်ပေးတဲ့ပြားချေရည်ကိုလည်းအကုန်လုံးကျွန်တော်ပြည့်စုံပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA American အသံကနေဒီကနေ့ညနေထုတ်လွှင့်မဲ့ကြာတာပရိညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။လူတွေပေါ်တမင်သက်သက်အနေရပေးနေတဲ့သူတွေနဲ့အဆောင်ဖွဲ့စည်းတွေကိုခက်ခဲအောင်ထိထိရောက်ရောက်လုံနိုင်တဲ့နီလန်းတစ်ခုကတော့သူတို့မှရှိနေတဲ့ဗန်စင်းတွေကိုအသုံးမပြုနိုင်အောင်ပိတ်ပစ်တာဒါမှမဟုတ်နောက်ထပ်ရန်ပုံငွေတွေထပ်မကောက်နိုင်အောင်လုပ်ပစ်တာဖြစ်ပါတယ်။ဒါ့အပြင်သူတို့ရဲ့ရုံညံ့တဲ့လုပ်ငန်းစဉ်တွေလုပ်ဖို့အတွက်လိုအပ်နေတာတွေမဝယ်နိုင်အောင်သူတို့လက်ထက်မှာရှိတဲ့ငွေတွေကိုအသုံးမပြုနိုင်အောင်ကာကွယ်သွားဖို့ဖြစ်ပါတယ်။ဒါကြောင့်အဲ့ဒီလူတွေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကို နိုင်ငံတကာဘဏ်စနစ်အတွင်းကိုမဝင်လာနိုင်အောင်ပိတ်ဆို့ထားမှာဖြစ်ပါတယ်ဒီနည်းနဲ့ပစ္စည်းရောင်းတဲ့သူတွေကိုငွေမလွှဲနိုင်အောင်အလူငွေတွေလက်မခံနိုင်အောင်လုပ်ပြီးဘဏ်စနစ်အတွင်းမှာရှိတဲ့သူတို့ရဲ့ရန်ပုံငွေတွေကိုထိန်းချုပ်လိုက်သလိုစီးပွားရေးလုပ်ငန်းတွေကိုသူတို့နဲ့ကုံသွယ်လို့မရအောင်တေးချလောက်ရမှာဖြစ်ပါတယ်အမေရိကန်အစိုးရရဲ့အုပ်ချုပ်ရေးအမိန့်အမှတ် 13214 အရအကျန်းဖတ်သဘောတဘာဝရှိတဲ့ဒါမှမဟုတ်အကျန်းဖတ်လာနိုင်ခြင်းရှိတဲ့လူပုဂ္ဂိုလ်တူအဖွဲ့တစ်ခုခုကအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနိုင်ငံခြားရေးမူဝါဒနဲ့စီးပွားရေးတွေအပေါ်ပုံမှန်မဟုတ်တဲ့ထူးခြားတဲ့ခြိမ်းခြောက်မှုတွေပြုနေတယ်လို့အမေရိကန်ကသတ်မှတ်လိုက်တာနဲ့အဲ့လိုအခြေအနေမျိုးတွေနဲ့ကြုံရမှာဖြစ်ပါတယ်ဂျေရုဆလင်မြို့ပတ်ဝန်းကျင်ဒေသကမူဂျာဟစ်ဒင်ရှူရာကောင်စီရဲ့ပြဿနာကဒီလိုအခြေအနေဖြစ်ပါတယ်ပြီးခဲ့တဲ့ဩဂတ်လ19ရက်နေ့ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဒီအဖွဲ့ကိုပြည်ပအခြေစိုက်တဲ့အကြမ်းဖက်အဖွဲ့အစည်းအဖြစ်နဲ့သတ်မှတ်ခဲ့ပြီးသူတို့အဖွဲ့ကိုရောသူတို့နဲ့ပတ်သက်ဆက်နွယ်နေသူတွေအားလုံးကိုပါဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ် MSC အဖွဲ့ဟာဂါဇာကမ်းမြောင်ဒေသမှာအခြေစိုက်တဲ့ဗဇိုင်းစစ်ပွဲဆင်နွှဲနေတဲ့အကြမ်းဖက်အဖွဲ့တွေအများအပြားပါဝင်ဖွဲ့စည်းထားတဲ့မဟာမိတ်အဖွဲ့ဖြစ်ပါတယ်သူတို့ရဲ့လှုပ်ရှားမှုတွေထဲမှာ2012ခုနှစ်ဇွန်လကအစ္စရေးဆောက်လုပ်ရေးလုပ်ငန်းတစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလည်းပါဝင်ခဲ့ပါတယ်အဲ့ဒီတိုက်ခိုက်မှုကြောင့်အစ္စရေးအရသာတအူထိဆုံးသွားခဲ့ပါတယ်။အဲ့ဒီအချိန်ကစပြီး MSC အဖွဲ့ဟာအစ္စရေးနိုင်ငံတွေကိုဒုံးကျည်တွေအတော်များများနဲ့ပစ်ခတ်တိုက်ခိုက်ခဲ့သလိုအင်တာနက်ပေါ်မှာလည်းအာရန်နဲ့မွတ်စလင်ကဘာမှာ liberal နဲ့ဘာသာရေးနဲ့ကင်းရှင်းတဲ့ဒီမိုကရေစီစံသတ်မှတ်ချက်တွေအတွက်နေရာမရှိဘူးဆိုတဲ့ video file တွေကိုတင်ပြီးတော့ကြေညာခဲ့ပါတယ်။ဒါ့အပြင်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာဘာသာရေးစစ်ပွဲဆင်နွှဲနေတဲ့ ISIL အဖွဲ့ရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုထောက်ခံတယ်ဆိုပြီးတော့လဲကြေညာထားပါတယ် MSC အဖွဲ့ကိုအကြမ်းဖက်အဖွဲ့လို့သတ်မှတ်လိုက်တဲ့အတွက်သူတို့အဖွဲ့ရဲ့ရန်ပုံငွေတွေကိုဖျက်တောက်ဖို့အရင်းမြစ်တွေပြက်လက်အောင်လုပ်ဖို့လူတွေတေလောက်အောင်တိုက်ခိုက်နေတာတွေကိုဟန်တားဖို့နဲ့သူတို့ရဲ့အကြမ်းဖက်လုပ်ရက်တွေကိုထတ်လုပ်ဖို့ခတ်သွားအောင်တေချာလှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုကအရေးပါတဲ့ခြေလှမ်းတွေကိုစတင်လှုပ်ဆောင်နေပြီဖြစ်ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေရပါတယ်အခုတော့ချန်နေသေးတဲ့အချိန်တွင်းမှာသတင်းအချင်းချုပ်ကိုဦးဆန်မိုးဝေကကြေညာပေးပါမယ
်ယူကရိန်းနိုင်ငံအရှေ့ဘက်မှာအပြစ်ခတ်ရက်စေးရေးအတွက်လိုအပ်တဲ့အဆင့်တွေကိုရုရှားသမ္မတဗလာဒီမီယာပူတင်ကချပြလိုက်ပါတယ်ခွဲထွက်ရေးတပုံနေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆဲသွားစေဖို့အတွက်အချက်9ချက်ပါတဲ့ရုရှားရဲ့အစီအစဉ်မှာယူကရိန်းတပ်တွေအမြောက်များဟာရုရှားဘာသာစကားပြောတဲ့ယူကရိန်းနိုင်ငံအရှေ့ဘက်ကနေရုတ်သိမ်းပေးရမယ်ဆိုတဲ့အချက်ပါဝင်တယ်လို့နိုင်ငံတကာစောင့်ကြည့်သူတွေချထားမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်နေတိုးထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့အမေရိကန်သမ္မတဘရက်အိုဘားမားဟာ UK နိုင်ငံကိုရောက်ရှိနေပါတယ်ယူကရိန်းမှာဖြစ်နေတဲ့ပြည်ပခန့်နဲ့ဆီးရီးယားနဲ့အီရတ်မှာအစ္စလာမစ်စတိတ်အစွန်းရောက်တွေရဲ့အန္တရာယ်ကိုနေတိုးထိပ်သီးဆွေးနွေးပွဲမှာအဓိကထားပြီးတော့ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်ဒုတိယမြောက်အမေရိကန်နိုင်ငံသားသတင်းတောက်တူကိုခေါင်းဖြတ်တက်လိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုကကြောက်လန့်သွားမှာမဟုတ်ဘူးလို့သမ္မတအိုဘားမားကပြောဆိုလိုက်ပါတယ်အဲ့ဒီလို့ရအတွက်အရှက်ရစေရမယ်အစ္စလာမစ်နိုင်ငံတော်ဆိုပြီးတော့သူတို့ကိုသူတို့ခေါ်ကြတဲ့စစ်သွေးကြွတွေကိုဖျက်ဆီးပစ်မယ်လို့ပြောဆိုလိုက်ပါတယ်သတင်းတောက်စတီဗင်ဆော့ကလော့နဲ့ဂျိမ်းဖိုလီတို့ကိုတက်ဖြတ်ခဲ့သူတွေဟာသူတို့ရဲ့ရည်မှန်းချက်တွေမအောင်မြင်ခဲ့ပါဘူး။ဘာဖြစ်လို့လဲဆိုတော့တကဘာလုံးကသူတို့ရဲ့ရက်ဆက်တဲ့လုပ်ရအပေါ်လက်မခံကြလို့ဖြစ်တယ်လို့အက်စတိုနီးယားမှာရောက်ရှိနေတဲ့သမ္မတအိုဘားမားကဗိုလ်ထုံးနေမှာပြောဆိုလိုက်ပါတယ်
။ဂျန်တာဘရီနေမနက်ဖက်နိုင်ငံကသတင်းချင်းချုပ်ကိုဦးဆန်မိုးဝေကြေညာခဲ့တာဖြစ်ပါတယ်။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအင်ဂျင်နီယာကတော့အိုက်တင်ဦးကုဖြစ်ပါတယ်။ဂျန်တာဘရီနေမနက်ဖက်6နိုင်ရနေ9နိုင်အထိအစီအစဉ်တွေကိုလိုင်းတိုမီတာ32 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.